နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့မနေ့ကတွေ့ဆုံဆွေးနွေးမှုအတွင်မှာဒီအဓိကဘာတွေများဆွေးနွေးကြပါလဲရှင
်အဓိကကျွန်တော်တို့နံပါတ်1ကတော့နှစ်နိုင်ငံဟိုကြားမှာရှိတဲ့စစ်ကြည်ရှင်းလင်းမှုပေါ့နော်ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနောက်နံပါတ်2ချက်ကနှစ်နိုင်ငံကြားမှာရှိတဲ့ကုံသွယ်မှုမြင့်တင်ရေးနံပါတ်3ချက်ကကျွန်တော်တို့တဝဲစီးပွားရေးအထူးစီးပွားရေးဆိုအဲ့ဒါကိုဖွံ့ဖြိုးတိုးတက်ရေးနောက်တစ်ချက်ကအိန္ဒိယမြန်မာထိုင်းဆက်သွယ်ရေးလမ်းမကြီးအဲ့ဒါကိုဖွံ့ဖြိုးတိုးတက်ရေးနောက်တစ်ချက်ကအမှုစေဝါတိုက်ဖြတ်ရေးနောက်လူကုန်ကူးမှုတိုက်ဖြတ်ရေးနောက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံလူထုများရဲ့အခွင့်အရေးကိုကာဝယ်ဆောင်ရှောက်ရေးနောက်ထိုင်းနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့ရောက်ရှိပြီးတော့လုပ်ကိုင်နေတဲ့မြန်မာလူထုများအရေးကိစ္စနောက်တစ်ချက်ကစွမ်းအင်ပညာရေးကျန်းမာရေးနဲ့စိုက်ပျိုးရေးလူစားရေးမြေဖွံ့ဖြိုးတိုးတက်ရေးဟောအားလုံးအားလိုက်ဆွေးနွေးပါ
ဟုတ်ကဲ့ဒီလိုဆွေးနွေးတဲ့အချက်တွေထဲကမှဒီထိုင်းနိုင်ငံကိုရောက်နေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကိစ္စတခါထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်အရေးတွေနဲ့ပတ်သက်ပြီးတော့ရောဒီသမရနဲ့ဝန်ကြီးချုပ်ကြားမှာဘလောက်အထိဒီလေးလေးနက်နက်ပေါ့လေသူတို့ဒီအဓိကထားပြီးဆွေးနွေးသွားတာမျိုးရှိပါလဲရှင
်အလုပ်သမားကိစ္စကအထူးသဖြင့်ထိုင်းနိုင်ငံရောက်တရားမဝင်ပေါ့နော်တရားဝင်ရောတရားမဝင်ရောသွားနေတဲ့အဲမြန်မာအလုပ်သမားတွေနဲ့ပတ်သက်ပြီးတော့အဲထိုင်းဝန်ကြီးချုပ်ကနေပြီးတော့ဒါတွေကိုအခွင့်အရေးတွေကိုကိုယ်ညီဆောင်ရွက်ပေးဖို့ပေါ့နော်ဥရင်းနဲ့ညီနေထိုင်ရမယ်တိုးတော်လည်းပဲဥရင်းနဲ့ညီထိုင်ရသင့်ရလိုက်တဲ့အခွင့်အရေးတွေရရှိဖို့ဆောင်ရွက်ပေးဖို့ဆိုပြီးတော့သမ္မတကြီးကပြောပါတယ်ဟိုဘက်ကလည်းအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဥလိုလို့တဲ့ထိုင်းဘက်မှာအလုပ်တော်မှာမှတ်ပုံတင်ပေါ့နော်မှတ်ပုံတင်တဲ့လုပ်ငန်းကိုလုပ်နေတယ်အဲ့လုပ်ငန်းလုပ်နေတဲ့အချိန်မှာကျွန်တော်တို့နိုင်ငံသားစီစစ်တဲ့လုပ်ငန်းကိုမြန်မာနိုင်ငံဘက်ကဟိုမြန်မြန်တွတ်တွတ်လေးပူးပေါင်းပြီးဆောင်ရွက်ပေးသူကအလုပ်တော်မှာမှတ်ပုံတင်ရမယ်ဆိုရင်ထိုင်းနိုင်ငံသားအလုပ်တော်တယောက်ရတဲ့အခွင့်အရေးတွေရရှိအောင်ဆောင်ရွက်ပေးမယ်ဆိုပြီးတော့ထိုင်းဝန်ကြီးချုပ်ကဂရီးပြူသွားပါတယ်ဟုတ်
ဟုတ်ကဲ့ထိုင်းနဲ့မြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေကိုနေရပြန်ပို့ရေးကိစ္စအဲ့ဒါလေးနဲ့ပတ်သက်လို့ရောဝန်ကြီးချုပ်ကဘာတွေများပြောသွားတာရှိပါလဲရှင
်နေရပြန်ပို့တော့အသေးစိတ်ကတော့ဆက်ပြီးတော့ဟိုဆွေးနွေးမှာပေါ့နော်ဆွေးနွေးမှာဆိုတော့အခုလောလောဆယ်တော့နေရပြန်ပို့တဲ့ဟာကိုပြန်ပို့ဖို့ဟောအတင်းအရမ်းမှာပြန်ပို့ဖို့ဟာတော့မပါဘူးလောလောဆယ်အဲ့ဒီရောက်နေတဲ့အလုပ်သမားတွေကိုအဲ့ဒီပတ်ပုံတင်ပြီးတော့အခွင့်အရေးတွေရရှိဖို့ပေါ့နော်အဲ့ဒါကိုလုပ်တယ်လုပ်ပြီးတော့သူတို့ရဲ့နေမှုထိုင်မှုပေါ့နော်အဲ့ဒါတွေအကုန်လုံးကိုကာကွယ်ပေးဖို့ပေါ့နော်အဲ့ဒါကိုဆွေးနွေးတယ်အဲ့ဒီမှာမှကျွန်တော်တို့ကစကန်3ခုဖွင့်ပြီးတော့အဲ့ဒါစီတန်ကသာစစ်စစ်တဲ့လုပ်ငန်းတွေလုပ်နေတဲ့ဟာနှစ်နိုင်ငံအပူပေါင်းဆောင်မှုတွေမြင့်တယ်မှုအဲ့ဒါတွေလုပ်တယ်ဗျဟုတ်ကဲ့ဆို
တော့ဒီလိုအချက်တွေတွေကမှအခုလူအများဆုံးစိတ်ဝင်စားနေတဲ့ထိုင်းနိုင်ငံလက်ကျုံးကလူတက်မှုအဲ့ဒီလူတက်မှုမှာမြန်မာနိုင်ငံကရွှေ့ပြောင်းအလို့သမားလူငယ်2ဦးဒီဆွဆွဲခံထားရတယ်ဖမ်းခံထားရတယ်ဒီအခြေအနေနဲ့ပတ်သက်လို့ရောသမရနဲ့ထိုင်းဝန်ကြီးချုပ်ကြားမှာပြောကြားဆိုကြားဆွေးနွေးကြတာများရှိပါလားရှင
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံလူသမားများကိစ္စမှာသူကထိတ်တန့်ဥစားပေးပေါ့နော်သမရကြီးကတော့ပြောတယ်ဒီနှစ်ယောက်နဲ့ပတ်သက်လို့မြန်မာလူသား2ဦးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ထိုင်းနိုင်ငံမှာနေတိုင်းလုပ်ကိုင်တဲ့အခါမှာထိုင်းနိုင်ငံရဲ့ဥပဒေကိုလေးစားလိုက်နာဖို့လိုတယ်အလားတူပဲကျွန်တော်တို့ထိုင်းဥပဒေနဲ့အညီသူတို့ကိုအာဝယ်ပေးဖို့လိုတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သမ္မတကြီးကထိုင်းဝန်ကြီးချုပ်ကိုမြစ်တာရက်ခံတယ်နောက်တစ်ချက်ကသမ္မတကြီးပြောတာမြန်မာတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေကမကောက်ဘူးပေါ့နော်နောက်မီဒီယာတွေ civil society တွေဒါတွေအားလုံးကလည်းစိတ်ဝင်စားဒီမျက်ချိန်မပြတ်စောင့်ကြည့်နေတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှန်မှန်ကန်ကန်မြမြတ်တာတာဆောင်ရွက်ပေးဖို့လိုတယ်ဒါဒီကိစ္စကနိုင်ငံဆက်ဆံရေးနဲ့လည်းအတဆက်နဲ့အကျုံးဝင်နေတယ်ပြမှုကျွလွန်တာမှန်ကန်ရင်တော့အဲဥပဒေနဲ့အညီရေးယူခံရမယ်သို့တော်လည်းပဲဒီဟာကိုပြမှုကိုစုံစမ်းစစ်ဆေးပေါ်ထုတ်တဲ့အခါမှာတရားမျှတမှုရှိရှိပေါ့နော်ဆောင်ရွက်ပေးဖို့လိုတယ်ဆိုသမ္မတကြီးကပြောတယ်ပြောတဲ့အခါမှာကျွန်တော်တို့ထိုင်းဝန်ကြီးချုပ်ကလည်းပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားခံဆိုပြီးတော့တိတိပပပြောလို့တော့မရသေးဘူးဆိုသူပြောတယ်အဲ့တော့ဒီကိစ္စကိုသူတို့ထိုင်းဆိုရအနေနဲ့အထူးလေးထားပြီးဆောင်ရွက်သွားမယ်နောက်နိုင်ငံတကာရဲ့ယုံကြည်မှုမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ယုံကြည်မှုရအောင်သူအနေနဲ့တရားမျှတမှုရှိရှိဆောင်ရွက်သွားမယ်။နောက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေရဲ့ခွင့်အရေးကိုအထူးလေးစားဆောင်ရွက်သွားမယ်ဆိုပြီးတော့သူကအဲဒီကတိပြုပြောကြတယ်ပေါ့။အဲမှာသူပြောတာကအလုပ်သမားမဟုတ်ဘူးရင်ရရှိပြီးတာနဲ့ထိုင်းနိုင်ငံသားအလုပ်သမားများရဲ့ခွင့်အရေးကိုရရှိအောင်ဆောင်ရွက်ပေးမယ်ဆိုတော့အဲ့ဒါကိုတော့ကတိပြုသွားတယ်ဟုတ်ကဲ့
။ထိုင်းဝန်ကြီးချုပ်ဟာဒီကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တဲ့အခါမှာရောဒီနှစ်နိုင်ငံစီးရေးဆက်ဆံမှုကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုများအထူးကဆွေးနွေးသွားပါလဲရှင်။
ဒီကတော့တပ်ပိုင်းဆိုင်ရာမှာတက်မတော်ချင်းချင်းပူးပေါင်းဆောင်ရွက်မှုကဒါကတော့အထောက်အကူနိုင်ပါတော့ဆိုရတယ်။နောက်နေဆက်ကြီးကကိစ္စတွေဖြစ်တယ်မှုဆိုတာဒါသိနေနေရင်နေဆက်တွေကဒီနေရင်နောက်နေဆက်ဒီသားတွေမှာဥပဒေစိုးမိုးရေးအဲ့ဒါနဲ့ပတ်သက်ပြီးတော့လုံတော်မှာကိစ္စတွေပါ
။ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။